မြန်မာနိုင်ငံမှာတန်ပေါင်းများစွာရှိတဲ့ငွေစက္ကူအတုတွေကိုမထိန်းနိုင်တဲ့အကြောင်းမီဒီယာတချို့ရဲ့ဖော်ပြချက်တွေဟာမှန်မှန်ကန်ကြောင်းဗဟိုဘဏ်အစစ်မြင့်တာဝန်ရှိသူတဦးကညှင်းဆန်လိုက်ပါတယ်။မှန်မှန်မကန်ရေးသားဖော်ပြတဲ့သူတွေကိုအရေးယူမယ်လို့လည်းဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ်
။ဗဟိုဘဏ်ပုံလဲသုံးပြုလာပြီးတော့ဗဟိုဘဏ်ကပဲချိန်ကြတယ်ဆိုတဲ့အသဘောဖြစ်နေကြောင်းကိုလို့ကျွန်တော်တို့ဒီ website ကနေပြီးတော့ချိန်ရနေတဲ့ဒီ page ကချိန်ရတဲ့လူကိုကျွန်တော်တို့တက်ဆိုင်အားပြည်ထောင်စုဌာနကနေပြီးတော့မှတစ်ဆင့်ကျွန်တော်တို့ဒါကိုရှောက်ပေးပေါ်ထုတ်ပြီးတော့အရေးပေါ်ဖြစ်ပါတယ်။ဘုတ်တရားကြီးကြားတဲ့မီဒီယာကိုပေါ်ထုတ်အရေးဆောင်တယ်ဖြစ်ပါတယ်။ဒီ page ကိုလည်းပဲဟုတ်တယ်ထင်ပြီးတော့ share တဲ့သူတွေလည်းကျွန်တော်တို့ဒါပေါ်ထုတ်အရေးဆောင်မှာဖြစ်ပါတယ
်။စစ်ကောင်စီအနေနဲ့မြည်သည့်ငွေဆက်ကူကိုမှပြန်လည်ပြီးသိမ်းမှာမဟုတ်ဘူးဆိုတာကြေညာခဲ့ကြောင်းနဲ့အဲ့ဒီလိုသတင်းတွေဟာလည်းမဟုတ်မမှန်ပါကြောင်းဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးလုံခြုံရေးမတည်မငြိမ်အခြေအနေတွေကြောင့်စီးပွားရေးဗန္ဒာရေးနဲ့ငွေကြေးလုပ်ငန်းတွေမှာရိုက်ခတ်မှုတွေကြုံတွေ့နေရတာဖြစ်ပါတယ်ခင်ဗျာ။